တရုတ်နိုင်ငံရဲ့အစိမ်းမြင့်ခေါင်းဆောင်တဦးဖြစ်2012ခုနှစ်အထိတာဝန်ယူခဲ့သူအငိမ့်စားဝါရင့်နိုင်ငံရေးသမားကြီးဇူယန်ခန်းကိုအဂတိလိုက်စားမှုနဲ့စုံစမ်းစစ်ဆေးနေတယ်လို့တရုတ်အစိုးရကကြေညာလိုက်ပါတယ်။လာပေါင်းများစွာခံမှန်းပြောဆိုချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုတရုတ်အစိုးရရဲ့တရားဝင်ပြောကြားချက်ထွက်လာတာဖြစ်ပါတယ်။လုံခြုံရေးအကြီးအကဲဟောင်းနဲ့ကွန်မြူနတီပါတီဦးဆောင်ကော်မတီရဲ့အာဏာရှိဆုံးပေါ်လစ်ဘျူရိုအဖွဲ့ဝင်ဟောင်းတဦးဖြစ်သူဇူယန်ကန်းကိုကြီးမားတဲ့စီကံချိုးဖောက်မှုတစ်ခုအတွက်စုံစမ်းစစ်ဆေးနေတယ်ဆိုပြီးတရုတ်အစိုးရပိုင်းရှင်းဟွာသတင်းဌာနကအင်ကာနေမှာဖော်ပြပါတယ်။ရှင်းဟွာသတင်းဌာနရဲ့စာကြောင်းတစ်ချောင်းနဲ့ဖော်ပြချက်ထဲမှာတော့မစ္စတာဇူပေါ်မှာတန်တရာရှိထားတဲ့ပြစ်မှုနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေဖော်ပြမထားပါဘူး။ပြီးခဲ့တဲ့နှစ်ဩဂုတ်လကတည်းကအသက်82နှစ်အရွယ်မစ္စတာဇူကိုအဂတိလိုက်စားမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခံရတယ်ဆိုပြီးအတိမပြုတ်နိုင်တဲ့သတင်းတွေနိုင်ငံတကာသတင်းမီဒီယာတွေကဖော်ပြခဲ့ကြတာပါ။ဒီနောက်မှာတော့သူ့ရဲ့လုပ်ဖော်ကိုင်ဘက်ဟောင်းအတော်များများကိုမေးမြန်းမှုတွေလုပ်ခဲ့ပါတယ်။ဇူကိုစုံစမ်းစစ်ဆေးနေတာဟာဆိုရင်တရုတ်ကွန်မြူနတီပါတီအမြဲတမ်းကော်မတီဝင်ဟောင်းဒါမှမဟုတ်လဲလက်ရှိကော်မတီဝင်တဦးကိုစီးပွားရေးပြစ်မှုနဲ့ပတ်သက်ပြီးဆယ်စုနှစ်တည်းအတွင်းပထမဆုံးအကြိမ်စုံစမ်းစစ်ဆေးမှုလည်းဖြစ်ပါတယ်ရှင်။